ရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ရေးပြည်ပခတွေရက်စဲဖို့စစ်တွေမြို့ပါဝင်၄မြို့နယ်မှာတန်ခါတော်တွေနဲ့ရခိုင်မျိုးသားတွေကစစ်တွေမြို့ဝင်ကဘာခွင်းမှာစန္ဒဖော်ထုတ်ခဲ့ကြပါတယ်။ရခိုင်ဒေသတွင်စစ်ဖြစ်နေတာတွေရပ်ပေးဖို့နဲ့စစ်ရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးအဓိကရည်ရွယ်ပြီးဒီစန္ဒဖော်ထုတ်ပွဲကျင်းပတောင်းဆိုခဲ့တယ်လို့စန္ဒဖော်ထုတ်ပွဲကိုဦးဆောင်သူတွေကပြောပါတယ်။မဆုမောင်ကစူးစီးတင်ပြပေးပါမယ်ရှင်။
ဒီကနေ့စစ်တွေမြို့မှာလူလူဆန္ဒဖော်ထုတ်ပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ဆန္ဒဖော်ထုတ်ပွဲဦးဆောင်သူတို့ဖြစ်တဲ့ဦးထေအောင်က VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။ကျွန်
တော်တို့ဒီအခိုင်အမာမှာအပိုင်ကရစံမလို့ကျနေတိုက်ပတ်တာဒီကျန်တဲ့လူတွေကျွန်တော်တို့ဒီလူကားတွေတော်တော်ကိုမျက်နှာမူကြံရတယ်။အခုကအင်းနဲ့ဒီလူတွေကအခုဆိုရင်လေးကောင်ပေါင်းဝတ်စ်ဖြစ်တော့ပြီ။သူတို့ကလည်းတော်တော်ကတိကျကြောင်ရတယ်။အမှုရလို့ရတဲ့ကာလကလည်းကြာလာပြီတော့ဒီလိုရေတော့သူတောင်းကြတယ်ကသူတို့လေရဒေတာကိုပြန်ရောက်ရှိရကျွန်တော်တို့ဒီလူလားချက်ကိုတောင်းဆိုတာကအခက်အခဲကြီးဖြစ်ပါတယ်
ဒီဆန္ဒဖော်ထုတ်ပွဲကျင်းပဖို့တက်ဆိုင်ရာမြို့နယ်အာနာပိုင်နေစီခွင့်ပြုချက်တောင်းခံတင်ပြထားတာဖြစ်ပြီးတော့အဖွဲ့ရဲ့တောင်းဆိုချက်၉ချက်ထဲက၃ချက်ကိုလက်မခံပယ်ချခဲ့တယ်လို့ဦးထေအောင်ကဆက်ပြောပြပါတယ်
ဒီလိုလည်းမကနိုင်တဲ့၃ချက်ကတော့ကျွန်တော်တို့ဒီကိစ္စနဲ့ပြန်မှာပါတယ်အပြင်းနဲ့ဒီညမှာတရားထက်တဲ့နေချက်ချင်းကိုကြီးရဲ့ဆိုတဲ့တစ်ချက်ရဲ့အပြင်းနဲ့မတရားဆန်းပြီးဒီညဆက်ချင်းလို့ဆိုတဲ့တစ်ချက်နောက်အပြင်းနဲ့အတရားပိတ်ခတ်တဲ့ပြည်သူဥပဒေရအရေးဆိုတဲ့အချက်ဆုံးချက်ကကျွန်တော်လည်းမကနိုင်ဘူးဆိုတဲ့အတွက်ကျွန်တော်တို့ကတော့အဲ့ဒါကိုဟုတ်ချက်ပြေးရတာပေါ့
ဒီဆန္ဒထုတ်ဖော်ပွဲကိုတော့မိုးလွဲတနာရီကနေ၃နာရီအထိရခိုင်ပြည်နယ်စစ်တွေမြို့ဝင်းကဘာကွင်းထဲမှာကျင်းပခဲ့ပြီးတော့စစ်တွေနဲ့ရသေးတောင်မြို့နယ်ကတန်ခါတော်တွေနဲ့ဒေသခံ3000ပတ်ဝန်းကျင်တက်ရောက်ခဲ့တယ်လို့အာဏာပိုင်တွေဘက်ကတော့နှောက်ယှက်ဟန်တာတာမရှိဘူးလို့သူကပြောပါတယ်အခမ်းအနားမှာတော့ပိုစတာဆိုင်ပုဒ်တွေကိုက်ဆောက်ပြီးကျွေးကြော်တန်းတွေမပြုတ်လောက်ခဲ့တယ်လို့သာသနာအလံနဲ့ရခိုင်အမျိုးသားအလံကိုသာကိုက်ဆောက်ခဲ့ကြပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့စစ်ရေးတင်မာမှုတွေကြောင့်ဒေသခံတွေထိခိုက်နေတာမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလ6ရက်နေ့ကတန်ခါတော်တွေနဲ့ရခိုင်ဒေသခံပြည်သူတွေကအစည်းအဝေးတရက်ကျင်းပခဲ့ပြီးတော့စစ်တိုင်း၅ခုမှာအပြည့်ခက်ရဆဲထားတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နေပြည်မှာလည်းစစ်ရဆဲဖို့နောက်ရခိုင်တပ်ဖွဲ့အေအေနဲ့တပ်မတော်တို့အကြားစစ်ရေးအရာမဖြေရှင်းပဲဇပွဲဝိုင်းပေါ်မှာဆွေးနွေးအဖြေရှာကြဖို့နောက်ပြည်တွင်းပြည်ပကအလှရှင်တွေလွတ်လပ်စွာသွားလာဆောင်ရွက်ခွင့်ပြုပေးဖို့မြမတပ်မတော်ကနေပစ်ခတ်လို့တေဆုံးထရရရတဲ့ဖြစ်ရတဲ့နောက်ထပ်မဖြစ်စေရအတွက်တည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရကအထူးကြီးကြပ်ဆောင်ရွက်ပေးဖို့စတဲ့အချက်၄ချက်ကိုတော့နိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကကွယ်ဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့ထံပေးဖို့တောင်းဆိုခဲ့ကြပါတယ်မေလ18ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်ကြီးကဲတွေဘက်ကအကြောင်းပြန်ကြားပေးဖို့ကိုလည်းမြစ်တာရက်ခတ်ထားပေမဲ့လို့အကြောင်းပြန်တာမရှိတာကြောင့်အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပရတာဖြစ်တယ်လို့ကော်မတီဝင်တွေကပြောပါတယ်ဒီဆန္ဒပြလှုပ်ရှားမှုကိုတော့စစ်တွေပုံတကြွပေါက်တော်မောင်းတော်စတဲ့မြို့နယ်လေးခုမှာဒီကနေ့တပြိုင်တည်းထဲဆန္ဒပြတောင်းဆိုခဲ့ကြတာလို့ဥဆောင်ပါဝင်သူတွေကပြောပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေမလုပ်ဖို့အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပတဲ့အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့အတွေ့အမူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့လွတ်လပ်ရှာဒီလူမျိုးရဲ့ဆန္ဒထုတ်ဖော်တာကိုကျွန်တော်တို့ကတော့ဥပဒေနဲ့အညီတောင်းဆိုတာကိုကျွန်တော်တို့ထောက်ခံပါတယ်ဒီကိစ္စကပါတီကတော့ဒီအစ်ကမှာပါဝင်မှာမဟုတ်ပါဘူးခင်ဗျ
ရခိုင်ပြည်နယ်အတွင်းမြန်မာတပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့အေအေတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်သေးဆုံးမှုများပြားလာတယ်လို့အေအေအဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးအဖမ်းဆီးခံရသူတွေလည်းများပြားလာနေပါတယ်အထူးသဖြင့်ကတော့မြန်မာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်ထိခိုက်သေးဆုံးမှုတွေရှိခဲ့တာကြောင့်ဒီဖြစ်စဉ်ကိုစစ်စစ်အရေးယူပေးဖို့ဒေသခံတွေကတောင်းဆိုနေကြတာပါတပ်မတော်ဘက်ကတော့အေးအဖွဲ့အနေနဲ့အရက်သားတွေနဲ့ရောတော်ပြီးသူတို့ကိုတိုက်ခိုက်နေတာလို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားတိုက်ပွဲတွေကြောင့်အရက်သား30ကျော်တင်ဆုပ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူက80စစ်ပေးဆောင်ဒုက္ခသည်က38000ကျော်အထိရှိလာနေပြီလို့ရခိုင်ရဲကိုကြီးဆောင်ရွက်ပေးနေတဲ့လူမှုအဖွဲ့အစည်းတွေကနေစည်ရေးပြုစုထုတ်ပြန်ထားပါတယ်ရှင်
မဆုမွန်စုစည်းတင်ပြခဲ့တာပါရှင်